Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ COA American တိုင်းရဲ့2020ခုနှစ်အောက်တိုဘာ9ရက်နေ့ကနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီတိုင်းဒိုမီတာ1925 30နဲ့ဒိုင်နာမီတာ190ရုပ်ကနေထိုးလည်ပေးနေပါပြီရှင်။ဒီမှနောက်တော့ပါဒီညအတွက်ထိတ်တန့်ရောက်တဲ့တဲ့တွေကိုတင်ပြသွားမှာပါ။လက်ပြနိုင်ငံဘေးရုတ်မြို့မှာဒီသတင်းမှအစောပိုင်းဖောက်ခွဲမှုကြီးတစ်ခုကြောင့်လူ130ထက်မနည်းတေဆုံးခဲ့တဲ့အပေါ်ပကြေနှက်လို့ဆန္ဒပြတဲ့လူတွေနဲ့ရဲတို့ကြောင့်တောက်ချာနေကထိတ်တရင်ဆိုင်တွေ့ခဲ့ကြပါတယ်။ဘေးရုတ်မြို့နယ်ကအထွတ်တော်ဆောက်အုံကြီးချိကပ်လာတဲ့ဆန္ဒပြတဲ့တချို့ကပစ္စည်းအပိုင်းစားတွေကိုမီးတင်ရှို့ပြီးလုံခြုံရေးတပ်ဖွဲ့တွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတို့ကမျက်ရည်ပုံးတွေတုံပြီးတော့လူစုခွဲခဲ့တာပါ။အကျင့်ပြတ်ချစားပြီးတော့စီမံခန့်ခွဲမှုညှင့်ဖြစ်တဲ့နိုင်ငံရေးသမားတွေကြောင့်ခုလိုဘေးအန္တရာယ်များလာတဲ့ပောက်ကွဲမှုကြီးပေါ်ပေါက်ခဲ့ရတာဆိုပြီးလက်ဗနွန်နိုင်ငံသားအတော်များများကပြစ်တင်ပြောဆိုကြပါတယ်။ပောက်ကွဲမှုဖြစ်ပြီးတော့ဒီပအထိတ်တန်းကောင်းဆောင်ဖြစ်ပထမဆုံးရောက်လာတဲ့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ကနိုင်ငံတကာအတိုင်းဝန်ရဲ့အကူအညီရဖို့ကူညီလှုံ့ဆော်သွားမယ်လို့ပြောပါတယ်။နိုင်ငံရေးပြုတ်ပြင်ကြောင်းလဲမှုလုံမသားလင်းလက်ဗနွန်နိုင်ငံပြန်ပြီးတော့ဦးမော်လာနိုင်မယ်လို့လည်းသမ္မတမက်ခရွန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အပြည့်အစည်းပုံတွေကိုလိုက်ကြည့်ခဲ့တဲ့သမ္မတမက်ခရွန်ကအကူအညီပေးရဲ့အုပ်စုတွေလက်ထက်ကိုပဲနိုင်ငံတကာရဲ့အကူအညီတွေပေးရသွားမယ်လို့လက်ဗနွန်ပြည်သူတွေကိုကတိပြုပြောဆိုသွားပါတယ်။လက်ဗနွန်နိုင်ငံကိုအကူအညီပေးဖို့နိုင်ငံတကာကကတိပေးတာမျိုးရှိခဲ့ပေမဲ့အကူအညီအနေနဲ့အချိန်လောက်သာအမှန်တကယ်ပြည့်အပ်ခဲ့တာပါ။အချက်ပြတ်ချဆမှုတွေ၊ဂိုင်းခဏအမျိုးမျိုးကွဲပြားနေတာတွေနဲ့အစ္စရေးနယ်ကအီရန်ကိုကြောထောက်နှောက်ခံပေးထားတဲ့ဟစ်ဘိုလာအစံဖက်အုပ်စုတွေနဲ့ရှုပ်ရှုပ်ထွေထွေပတ်သက်နေတဲ့အပေါ်မှာလည်းအလူရှင်နိုင်ငံတွေကထောက်ပြကြတာပါ။ကျုံခဲတဲ့6နှစ်ကလေးကစိတ်ကမ်းမှာတိုးလောင်ထားတဲ့အမိုနီယမ်နိုက်ထရိတ်ပောက်ကွဲခရာလို့တာဝန်ရှိသူတွေကယုံကြည်နေပါတယ်။ဒီပောက်ကွဲမှုကြောင့်လူ9000ကျော်တန်ရာရခဲ့တယ်လို့လူ3သိန်းလို့လည်းနေအိမ်တွေဆုံးရှုံးခဲ့ရတာပါ။ပျောက်ဆုံးသူတွေရှိနေတဲ့အတွက်သိဆုံးမှုတိုးလာမယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းချပါတယ်။ပောက်ကွဲမှုကြောင့်ခန့်မှန်းချေဒေါ်လာ15ဘီလီယံပုံဆုံးရှုံးခဲ့ရတယ်လို့လည်းတနအူခန့်မှန်းတွက်ချက်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနေ့မကောင်ခင်လောက်မှာကိုဗစ် -19 ကာကွယ်ဆေးထွက်လာနိုင်တယ်လို့အကောင်းမြင်မျှော်လင့်နေပါတယ်။I am optimistic that it will be probably not that big. ဒါပေမဲ့လည်းသမရအင်ဂျီရောကကယောကကန်ကျွယ်ထိချုပ်ရေးအဖွဲ့ဝင်ထိုက်တန်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီအပါအဝင်သိပ္ပံပညာရှင်အတိုင်းဝိုင်းတွေကတော့လူတွေနဲ့လက်ရှိဆက်သွယ်နေတဲ့ကာကွယ်ဆေးအမျိုးအစားတစ်ခုမှလာမယ့်2023နှစ်ဆန်းပိုင်းထိဆင်သင့်ဖြစ်အောင်မဟုတ်ဘူးလို့ပြောဆိုနေကြတာပါ။ဝါရှင်တန်တက္ကသိုလ်ကျွမ်းကျင်သူတွေကျာရာဒေးလီကခံမှန်းချက်အရဒီဇင်ဘာ၁ရက်နေ့အရောက်မှာကိုဗစ် -19 ကြောင့်အမေရိကန်မှာတေဆုံးသူ3သိန်းချီတိုးလာနိုင်တယ်လို့ဆိုပါတယ်။နှောင်းစည်းတွေတက်ကြမယ်ဆိုရင်တော့လူ9000လောက်အသက်ချမ်းသာရန်ရနိုင်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုအလူလဲရင်ဆိုင်နေရတယ်မှာပဲမရှိမဖြစ်လိုအပ်တယ်ဆိုတော့ဆေးဝါးတွေကိုပြည်ပကနေဝယ်ယူမယ်အစားအမေရိကန်ဆေးကုမ္ပဏီတွေစီကပဲဝယ်ယူရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုဆက်ယောဂါတွေဓာတ်ရုပ်စီဝါလက်နက်တွေနျူကလ িয়ার ချိန်းဆမှုတွေအပြင်ကယောဂါဘေးအန္တရာယ်တွေကလည်းအမေရိကန်ပြည်သူပြည်သားတွေအရေးပါတဲ့အထောက်အကူတွေနဲ့စစ်အင်အားနဲ့စီးပွားရေးလုပ်ငန်းတွေကိုပါကာကွယ်ဖို့နိုင်ငံမှာတာဝန်ရှိတယ်လို့လည်းသမ္မတအမိန့်မှာဖော်ပြထားပါတယ်။ကယောဂါချိန်းဆမှုတွေရင်ဆိုင်ရတဲ့အချိန်မှာမရှိမဖြစ်လိုအပ်တဲ့ဆေးဝါးနဲ့အခြားလိုအပ်ချက်တွေအတွက်ပြည်ပနိုင်ငံတွေကိုစိတ်အားမကိုးရဘဲနဲ့ဆေးဝါးတွေပြတ်လတ်မှုတိတ်မရှိအောင်ပြည်သူ့ကျန်းမာရေးလုပ်ငန်းကဏ္ဍအားကောင်းဖို့အရေးကြီးတယ်လို့လည်းဖော်ပြထားပါတယ်။ဒီရောက်နေပြီညာကုမ္ပဏီကထုတ်လုပ်ထားတဲ့ application တစ်ခုကိုအမေရိကန်ပြည်ထောင်စုမှမသုံးဖို့သမ္မတဒေါ်နယ်ထရမ့်ကတာမြင့်မိတ်ထုတ်ပြန်လိုက်ပါတယ်။ဒီရောက်နေပြီညာကုမ္ပဏီ ByteDance ကထုတ်လုပ်ထားတဲ့ TikTok application Tencent ကုမ္ပဏီ by WeChat application တွေနဲ့အမေရိကန်ကုမ္ပဏီတွေတွဲမလုပ်ဖို့ကြာတာပြင်းနေမှာအမိန့်ထုတ်ပြန်လိုက်တာပါ။ဒီအမိန့်က45ရက်အတွင်းစတင်အသက်ဝင်မှာပါ။သမ္မတထရမ့်မှအဲ့ဒီလိုတားမြစ်နိုင်တဲ့အခွင့်အာဏာရှိရလားဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။TikTok နဲ့ WeChat application တွေအသုံးပြုခြင်းအပြင်ပုဂ္ဂိုလ်ရဲ့အချက်အလက်တွေပေါက်ကြားနိုင်ခြင်းရှိတဲ့အပေါ်သမ္မတထရမ့်အစိုးရအဖွဲ့နဲ့အမေရိကန်စစ်တော်မှတွေဆိုရင်းမှုရှိနေတဲ့အချိန်မှာပဲသမ္မတအမိန့်ထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းပုဂ္ဂိုလ်ရဲ့အချက်အလက်ပေါက်ကြားမှုရှိမရှိဆိုတဲ့သက်သေအထောက်အထားမျိုးတွေတော့မရှိပါဘူး။ဒီကုမ္ပဏီတစ်ခုစလုံးကတော့တုံ့ဆွဲသူတွေရဲ့ကိုယ့်ရဲ့အချက်အလက်တွေကိုပြည်အစိုးရစီပေးအပ်တာမျိုးမရှိဘူးလို့ပြောပါတယ်။ဒီလိုရအပေါ်ဒီဘက်ကအလားတူတုံ့ပြန်နိုင်ခြင်းရှိတယ်လို့လည်းကြွမ်းကျင်သူတွေကခံမှန်းနေတာပါ။အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပြိုကလည်းလုံခြုံရေးကြောင့်ဒီ application တွေကို American App Store ဆိုင်မှာရောင်းချခွင့်မပြုဘူးလို့ပုံတွင်းလေးမှာပြောဆိုခဲ့တာပါ။ဒ တို့ကြိုက်များတဲ့ TikTok နဲ့ WeChat application တွေကိုသုံးဆွဲသူကမ္ဘာတစ်ဝန်းတန်းချီရှိတာဖြစ်ပါလေ။
VOA American တန်ညားရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိ52.63kHz 93.9kHz 95kHz 95.1kHz စနေတနေ့ရမှာ highlight meter 390 kHz 1905 ကတော့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီကနေ့တောက်ကြနေညပိုင်းနောက်ဆွမ်းရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။ ကမ္ဘာတော်မှာကိုဗစ်-19ကူးစက်မှုတွေပုံမှန်မြင့်တက်လာနေပြီးအခုဆိုရင်ဗိုင်းရပ်ကူးစက်သူ19ဒသမ1%ကျော်သွားပြီဖြစ်တယ်လို့ဂျွန်ဆော့ဖ်ကင်တက်ကဆိုတာပြောပါတယ်။ဒီထဲမှာအမေရိကန်နိုင်ငံကရောဂါကူးစက်ခံသူ4ဒသမ9%နဲ့ ကမ္ဘာမှာကူးစက်မှုများသောနိုင်ငံဖြစ်ပြီးတော့ဘရိုဇောနိုင်ငံကနေ့သမ9%နဲ့ဒုတိယအများဆုံးဖြစ်ပါတယ်။အမေရိကန်မှာလွန်ခဲ့တဲ့နှစ်ဆလင်းနိုင်တွင်ကိုဗစ်-19ရောဂါကြောင့်သေဆုံးသူဟာ2000ကျော်ရှိပြီးဒါဟာပြီးခဲ့တဲ့မေလအစောပိုင်းကစလို့တနေ့ထဲမှာလူသေဆုံးမှုအများဆုံးဖြစ်တယ်လို့ဂျွန်ဆော့ဖ်ကင်တက်ကဆိုတာကြာသပတေးနေ့ညကပြောပါတယ်။ဝိုင်းအိုဘီနဲ့အုပ်ချုပ်ရေးမှုမိုက်
ခွဲနေနေရဲလို့ပြောပါတယ်။ချိန်ထဲမှာပဲအမေရိကန်တွေကဘာတော်မှခီးမသွားဖို့အကြံပြုထားတာကိုနိုင်ငံရေးဝန်ကြီးဌာနနဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC တို့ကပြန်ရုပ်သိမ်းလိုက်ပြီးတော့အဲ့အစားတချို့နိုင်ငံတွေကိုခီးသွားတာတွေနဲ့ပတ်သက်တဲ့သတိပေးချက်တွေနဲ့အစားထိုးလိုက်ပါတယ်။ခီးသွားသတိပေးချက်အဆင့်၄အရခီးမသွားတဲ့နိုင်ငံ30ကျော်ရှိပြီးတော့ဒီထဲမှာအိန္ဒိယ၊ရုရှား၊အီဂျစ်၊လီဘီးယားနဲ့ကာဇက်စတန်နိုင်ငံတွေပါဝင်ပါတယ်။အစစ်သုံးထဲမှာတော့ဗီယက်နမ်၊လိုင်ဘေးရီးယား၊ဖိလစ်ပိုင်နဲ့ဥရောပသမဂ္ဂတစ်ခုလုံးပါဝင်ပါတယ်။ EU ဘက်ကတော့အမေရိကန်တွေကိုခီးသွွာလာခွင့်အခုချိန်ထိပိတ်ထားဆဲဖြစ်ပြီးတော့အမေရိကန်တွေဥရောပကိုပြန်သွားဖို့အတွက်နှစ်ဖက်ဆွေးနွေးနေကြပါတယ်နော်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူ1000ကျော်နဲ့သေဆုံးသူ4200ကျော်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာရောဂါကူးစက်ခံသူ6200ကျော်ရှိတာကြောင့်တနိုင်ငံလုံးမှာကူးစက်သူဟာ1000ကျော်ရှိပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။ဒါပြန်ဗိုင်းရပ်စ်ကြောင့်နောက်ထပ် 886 ထပ်မနည်းလဲဒီနေ့မှတည်ဆုံးခဲ့တယ်လို့ပြောပါတယ်။နော်ဝေးနိုင်ငံကခီးစက်တင်အပျော်စီးသင်္ဘောပေါ်မှာဗိုင်းရပ်စ်ကူးစက်ခံသူဟာ62ယောက်ထိရှိလာပြီဖြစ်တယ်လို့ပြောပါတယ်။ MS Roll Amundsen သင်္ဘောပေါ်မှာဗိုင်းရပ်စ်ကူးစက်မှုဖြစ်ပြီးတဲ့နောက်သင်္ဘောပိုင်ရှင်ကအပျော်စီးသင်္ဘောတွေအားလုံးကိုတစ်နာရီမှာရပ်တန့်လိုက်ပြီးနော်ဝေးနိုင်ငံကလည်းအပျော်စီးသင်္ဘောတွေကိုကန့်ကွက်ခွင့်မပေးဘဲစိတ်ကန်းတွေအားလုံးကိုလက်ပတ်ပိတ်လိုက်ပါတယ်။ပြီးခဲ့တဲ့လကခီးစက်နှစ်ခုအတွင်းမှာအဲ့ဒီသင်္ဘောပေါ်မှာပါတဲ့သင်္ဘောဝန်ထမ်း41ယောက်နဲ့ခီးစက်21ယောက်ဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီးတော့အားလုံးဟာနော်ဝေးနိုင်ငံမှာနေထိုင်သူတွေဖြစ်တယ်လို့နော်ဝေးပြည်သူ့ကျန်းမာရေးဌာနကပြောပါတယ်။ဒီအပျော်စီးသင်္ဘောဟာတခါတရံမှာဒေသတွေမှာသွားတဲ့ခီးစက်တင်သင်္ဘောတွေလိုပဲနော်ဝေးနိုင်ငံအနောက်ဘက်ခံယူရန်ကစိတ်ကန်းတွေမှာတစ်ခုဝင်တစ်ခုထွက်သွားလေရှိပြီးတော့တချို့ခီးစက်တွေလည်းခီးစက်တစ်လျှောက်မှာအတက်ဆင်းနေလောက်ကြတာကြောင့်ဒေသခံလူမှုအတိုင်းအဝိုင်းတွေကိုပါဗိုင်းရပ်စ်ကူးစက်လာနိုင်တယ်လို့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ဩစတြေးလျနိုင်ငံဘက်မှာတော့ဗစ်တိုးရီးယားပြည်နယ်မှာဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ450နဲ့သေဆုံးသူ11ယောက်ရှိပြီးတော့ကူးစက်ခံရသူတွေက139ယောက်ဟာကျန်းမာရေးဝန်ထမ်းတွေဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောလိုက်ပါတယ်ခင်ဗျာ COVID-19 ကရောဂါကိုထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာယင်းနှိမ့်မြှုပ်နှံမှုလုပ်ဖို့အရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုး WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကကြာသပတေးနေ့ကပြောပါတယ်
While health has often been viewed as a cost
ကျမရဲ့ဒီစကားကကြီးမားလွန်းတယ်လို့မကြာခဏမြင်နေကြချိန်မှာပဲခမိုင်းမှာပထမဆုံးဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကကျမရဲ့မှာယင်းနှိမ့်မြုံနံတာဟာအမျိုးသားလူမျိုးတွေအတွက်ဘလောက်အရေးကြီးလဲဆိုတာကိုပြသနေပါတယ်။ကောင်းမွန်တဲ့ကျမရဲ့စနစ်တွေပြန်လည်တည်ဆောက်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေမှာရောဆင်းရဲတဲ့နိုင်ငံတွေမှာပါနိုင်ငံရေးရာဆန္ဒရှိရမှာဖြစ်သလိုအရင်းအမြစ်တွေနဲ့နည်းပညာပိုင်းကြောင့်ဉာဏ်မှုတွေလည်းရှိရမှာဖြစ်ပါတယ်။ဒါကြောင့် WHO ရဲ့ထိန်းဆုပ်ဦးစားပေးမှုကနိုင်ငံအားလုံးကျမရဲ့စနစ်တွေအားကောင်းလာအောင်အကူအညီပေးဖို့ဖြစ်ပြီးဒါမှလူတိုင်းနေရာတိုင်းလိုအပ်တဲ့အချိန်မှာကောင်းမွန်တဲ့ကျန်းမာရေးဝန်ဆောင်မှုတွေရနိုင်မှာဖြစ်တယ်လို့ဒေါက်တာဂေဘရီယယ်စ်ကပြောသွားတာဖြစ်ပါတယ်။ရောဂါကူးစက်ခံရသူတွေကထပ်ဝလောက်ဟာအမေရိကန်၊ဘရာဇီးလ်နဲ့အိန္ဒိယနိုင်ငံတွေကဖြစ်တယ်လို့ဒေါက်တာဂေဘရီယယ်စ်ကပြောပါတယ်။ကောင်းမွန်ပေနိုင်ငံကမှဒီကရောဂါနဲ့လူခင်းတာမရှိကြောင်းနဲ့ဗိုင်းရပ်စ်ကိုတိုက်ဖျက်တဲ့နေရာမှာနိုင်ငံတနိုင်ငံနဲ့တိုက်လို့မရဘဲစိတ်ပညာဖော်ထုတ်ဆွမ်းသပ်မှုတွေနဲ့အပြေရှားပြီးအလုံးစည်းစည်းလုံးလုံးနဲ့လုံသွားမှသာဒီကရောဂါကြီးကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါက်တာဂေဘရီယယ်စ်ကပြောလိုက်ပါတယ်ခင်ဗျာ ။ဗာချာနိုင်ငံကသူတို့ဟာကိုဗစ် -19 ကာကွယ်ဆေးကိုကောမှာပထမဆုံးအတည်ပြုထုတ်လုပ်တဲ့နိုင်ငံဖြစ်လာတော့မှဖြစ်ပြီးလာမယ့်အောက်တိုဘာလမှာအစောဆုံးထားပြီးကာကွယ်ဆေးတွေအမြောက်များထုတ်လုပ်သွားနိုင်မှာဖြစ်တယ်လို့ခက်ကြွားကြွားပြောလိုက်ပါတယ်။ဒါပေမဲ့ဒီကာကွယ်ဆေးတွေဟာ33ဆွဲတာတွေတောင်မလုပ်ရသေးပဲအလင်းစလိုထုတ်လုပ်အသုံးပြုတာကဆိုးကျိုးတွေဖြစ်လာနိုင်တယ်လို့ကဘာတော်မှာရှိတဲ့သိပ္ပံပညာရှင်တွေကတော့သတိပေးလိုက်ပါတယ်။ရုရှားကတော့ COVID-19 ကာကွယ်ဆေးတွေကိုလူတွေနဲ့ဆန်းသက်ထိုးတာတွေကိုပြီးခဲ့တဲ့နှစ်လအတွင်းမှာစတင်လုပ်ခဲ့ပြီးဖြစ်ပြီးလူသားစုပေါင်းများစွာနဲ့ဆန်းသက်ခဲ့တယ်လို့လည်းဆိုရတယ်။ဒါပေမဲ့လည်းဒါနဲ့ပတ်သက်ပြီးသိပ္ပံဆိုင်ရာထောက်ထားတွေထုတ်ပြန်ထားတာဘာမှမရှိသလိုကာကွယ်ဆေးကိုပထမဆုံးထုတ်လုပ်နိုင်တဲ့နိုင်ငံအဖြစ်သတ်မှတ်တဲ့ဆိုပြီးရှင်းပြထားတာလည်းပိုလို့တော့မရှိပါဘူး။ကျော်ရှောင်းတက္ကသိုလ်ကကမ္ဘာလုံးဆိုင်ရာလူလူကျန်းမာရေးဥပဒေပညာရှင် Lawrence Gostin ကတော့ရုရှားနိုင်ငံဟာကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်အလွယ်နည်းနဲ့ဖြန့်လန်းလိုက်တဲ့ပုံမှာသူ့အနေနဲ့စိုးရိမ်ပြီးအဲ့လိုလုပ်တဲ့အတွက်ကာကွယ်ဆေးတွေကမထီရောက်ရုံနဲ့မဟုတ်ဘဲသုံးဆွဲဖို့အတွက်လည်းစိတ်ချမှာမဟုတ်ကြောင်းကာကွယ်ဆေးတွေကိုအဲ့လိုထုတ်လို့မရဘဲဆန်းသက်သုံးဆွဲတာတွေကိုအရင်လောက်ရမှာဖြစ်ပြီးဒါကအလုံးကိုအရေးကြီးတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ ဒီကနေ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်လေးကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇာတ်လိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။လာမယ့်ရွေးကောက်ပွဲမှာအနိုင်ရရေးပူပေါင်းပြင်ဆင်ကြဖို့တိုင်းရင်းသားနိုင်ငံရေးပါတီကြီး၅ခုကတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ကချင်တရားကရင်ချင်းမော်စရဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီး၅ခုဒီအပိုင်းတွေ့ဆုံခဲ့ပြီးရွေးကောက်ပွဲအောင်နိုင်ရေးမဟာဗျူဟာတွေကိုဆွေးနွေးခဲ့ကြတာပါ။ရွေးကောက်ပွဲမှာပြည်내တွေကသက်ဆိုင်ရာတိုင်းရင်းသားနိုင်ငံရေးပါတီတွေအနိုင်ရရေးပရမအဆုံးအခြေပူးပေါင်းခဲ့ရလို့လဲကချင်ပြည်နယ်ပြည်သူ့ပါတီ TSPP ဘဟုအွန်လိုင်းရေးအဖွဲ့အတွင်းရေးမှူးဦးနော်ခုံက VOA ကိုပြောပါတယ်
ဒီလည်းဒီပုံမှာကပမာကုန်းကြီးဒီကောင်မလက်တန်းချင်မှာလို့ရေကတပီနေရဲ့အောင်မြင်ရေးကိုတပီနေကစံပူဝမ်းနေကြတဲ့သဘောတူညီချက်ကိုကျင်းပလို့ရှိပါတယ်။ဒါပေမဲ့ဆိုတော့တပီနေကအောင်မြင်လို့မဖြစ်ဘူးဆိုရက်ဒီခင်ချက်တွေအခုပြည်နေပါရှိပါတယ်
ရွေးကောက်ပွဲကာလမှာတိုင်းရင်းသားနိုင်ငံရေးပါတီကြီး၅ခုကလူငယ်တွေကတက်ဆင့်ဒေသခံတွေကိုအသိပညာပေးရပြီးအပါအဝင်ပူးပေါင်းဆောင်ရွက်မယ်မဟာဗျူဟာတွေကိုရေးဆွဲနိုင်ရေးဆွေးနွေးခဲ့ရလို့လည်းပြောပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတိုင်းရင်းသားနေပြည်တော်မှာရှင်းပြိုင်နာတွေမလုပ်ဖို့ကြေညာထားသလိုတိုင်းရင်းသားနေပြည်တော်မှာထောက်ခံမှုတွေအားနည်းနိုင်ရဆိုတဲ့ခံမှန်းချက်တွေထွက်ပေါ်နေချိန်မှာပဲတိုင်းရင်းသားနိုင်ငံရေးပါတီတွေပူးပေါင်းပြီးရွေးကောက်ပွဲအောင်နိုင်ရေးပြင်ဆင်လာကြတာပါ။ကချင်ပြည်နယ်ပြည်သူ့ပါတီကဦးနော်ခုံကတော့နိုင်ငံရေးမှာမျှတရကိုစားပြုမှုရှိဖို့ရည်ရွယ်ပြီးမဟာမိတ်ဆက်ဆံရေးထူထောင်ဖို့ကြိုးစားလာတာလို့ပြောပါတယ်
။ကျွန်တော်ညီပေါင်း80ပေါ့နော်ဒီအစ်အကျုံကညီမနိုင်ငံကိုပါတီတခုတည်းပဲလူလလအထင်ကုန်လိုက်ဒီလိုပြောမှာတော့အစိုးရအဆက်မရတာမျိုးဖြစ်တဲ့ဟာကိုကျွန်တော်ကတနည်းတစ်ပွားကကျွန်တော်သူနိုင်ငံအခြေအနေကိုတော့ရောက်အောင်အတူတူဝိုင်းဝန်းကြိုးစားမယ်ဆိုတဲ့ဒီလေချက်နဲ့ပြုလုပ်ရတာပါလား။
တိုင်းဒေသနိုင်ငံပါတီကြီး၅ခုဆွေးနွေးမှုတွေမှာတော့ဖက်ဒရယ်ပြောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်내ရေးရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတာပါစစ်မှန်တဲ့ပြောင်စုတည်ဆောက်ရေးမှာတိုင်းဒေသအင်အားစုတွေရဲ့အခမ်းကဏ္ဍအရေးကြီးတာကြောင့်ရွေးကောက်ပွဲမှာတိုင်းဒေသပါတီရဲ့အနိုင်ရဖို့အရေးကြီးကြောင်းလည်းကြရပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ရဲ့အထွေထွေအတွင်းရေးမှူးခူသဲရယ်ကပြောပါတယ်
ဆိုတော့ကျွန်တော်ကဒီပါတီကြီးတွေပဲအားကိုးမြုံနေလို့မရတော့ဘူးဒီချိန်မှာကျွန်တော်တိုင်းဒေသပါတီကျဆိုလို့အမှန်ရရှိအောင်ကျွန်တော်တို့ပြီးတော့မှတာတီတော်ဆိုဆင်းလာရောကျွန်တော်ဆင်းလာရောကျွန်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မှအားကြီးရတယ်လောက်ချောင်းနေဟာမျိုးတော့ကျွန်တော်ဆင်းနေရှိပါပေါ့နော်ဒီမှာပြီးမှကျွန်တော်ဆင်းမှာဆရာဖက်ခွေးရှိတဲ့အဖြစ်ပေါ့နော်ဒါလည်းတော့ကျွန်တော်ဆင်းလာပြီးတော့မှလောက်တော့ဖို့ရှိတာပေါ့နော
်အခုဆွေးနွေးကြတဲ့တိုင်းဒေသနိုင်ငံရေးပါတီ၅ခုဟာသက်ဆိုင်ရာဒေသတွေကနိုင်ငံရေးပါတီတွေကိုစုစည်းပြီးဖွဲ့စည်းထားတဲ့နိုင်ငံရေးအင်အားစုတွေလည်းဖြစ်ပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကကချင်တိုင်းဒေသနိုင်ငံရေးပါတီ၄ခုနဲ့အရက်သားနိုင်ငံရေးအဖွဲ့တွေပေါင်းစည်းထားပြီးချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLDR ဆိုရင်လည်းချင်းနိုင်ငံရေးပါတီ၃ခုပေါင်းစည်းထားတာပါ။မွန်ညီညွတ်ရေးပါတီ MUP ကတော့အဓိကမွန်ပါတီကြီး၂ခုကိုပေါင်းစည်းထားပြီးကြားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ဟာလည်းကရားနိုင်ငံရေးပါတီနှစ်ခုကိုပေါင်းစည်းထားသလိုကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဟာလည်းပါတီ၄ခုပေါင်းစည်းထားတာဖြစ်ပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရိုဟင်ဂျာကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြန်ဖို့ကြိုးပမ်းနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေများစုရှိရာဒေသတွေပါဝင်ပြည်နယ်မျိုးတော်စစ်တွေနဲ့ရန်ကုန်လိုမြို့ကြီးတွေမှာပါရိုဟင်ဂျာကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ဖို့ကြိုးပမ်းနေကြတာပါ။ရခိုင်ပြည်နယ်ကဘူတီတော်မောင်တော်နဲ့စစ်တွေမျိုးနယ်တွေမှာပြည်နယ်လွတ်တော်နှစ်နေရာနဲ့ပြည်သူ့လွတ်တော်သုံးနေရာအတွက်ရှင်ပြန်မဲ့ကိုယ်စားလှယ်လောင်းတွေကိုမြေစီရင်တင်သိမ်းထားတယ်လို့လည်းမောင်တော်ခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြန်မဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကပြောပါတယ်။
ကျွန်တော်ပြင်းလူတော်မှာနှစ်ယောက်ဒီရခိုင်ပြည်နယ်မှာနော်အဲ့တော့ပြည်သူလူတော်မှာမောင်တော်တယောက်ဘုဒ္ဓဆောင်တယောက်စစ်တွေတယောက်ရန်ကုန်ဘက်မှာ3-4ယောက်လို့ရှိမယ်အများစုကတော့ဒီတိုင်းအစင်းမှာပဲပြင်းမယ်ကျွန်တော်ဒီကိုပြောင်းတာကြာပြီအဲ့ဒါလက်ရှိတနယောက်ရထားလဲပြင်းတယ်ဆိုတာမရှိသေးပါဘူးနေဆုံးတော့3ယောက်ရှိတယ်ရခိုင်မှာကျွန်တော်များများမပြောင်းပါမပြောင်းသေးဆိုတာအကြောင်းအရင်းမျိုးပေါ့နော်ဆရာလူဒီကလားကျောက်စိတ်ပြည်နယ်ဝင်နေတဲ့နိုင်ငံရေးလောကထဲဝင်ပြည်လူနေနေတယ်အဲဒါကြောင့်ပ
ါဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကို2012ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ရွေးကောက်ပွဲမှာကိုစိလောင်းနေတင်သွင်းခဲ့မှုပဲနဲ့တည်ထောင်ဆိုရွေးကောက်ပွဲကော်မရှင်ကခွင့်မပြုခဲ့ပါဘူးဒီတစ်ချိန်ရွေးကောက်ပွဲမှာလည်းကိုစိလောင်းနေတင်သွင်းထားပေမဲ့ခွင့်ပြုမပြုဆိုတာမသိရသေးပါဘူးရွေးကောက်ပွဲမှာရှင်ပြန်ခွင့်ရဖို့မရေရာရှင်နေနဲ့ကြုံနေရတယ်လို့မကြသေးခင်နှစ်တွေတုန်းကဘာသာရေးလူမျိုးရေးကွေးပြားမှုတွေကိုရှေ့ခံတဲ့ပဏိပခတွေကြုံခဲ့ရတယ်လို့လက်တလုံးမှာလည်းစည်ရေးတင်းမှမှုတွေကြီးထောနေတဲ့ရခိုင်ပြည်နယ်နောက်ပိုင်းမှာရွေးကောက်ပွဲအတွက်စင်ခေါ်မှုတွေရှိနေတယ်လို့လည်းဦးကျော်မင်းကပြောပါတယ
်ပြန်ပြောလို့ရတယ်ဆိုတော့ဒေသတည်ငြိမ်မှုမရှိဘူးလေဟုတ်လားဟိုအဖွဲ့အစည်းတွေအများကြီးလှုပ်ရှားနေတဲ့နေရာပါနော်အဲ့ဒီလှုပ်ရှားနေတဲ့ကြားမှာကျွန်တော်တို့ဗီလန်းကြောင့်တိုင်တော်မယ်လို့သွားမယ်ဆိုတော့ပြောခက်တယ်ပေါ့ဗျာဘုံမှာနေသွားပြီးတော့စီရင်ရေးလုပ်ရင်ဘယ်လိုလုပ်မလဲဆိုတော့ခံမလို့မရဘူးအဲ့ဒါပါဆိုရင်သိကြတာပါ
ရွေးကောက်ပွဲတဲ့စင်ခေါ်မှုတွေရှိနေပေမဲ့ရိုဟင်ဂျာတွေများပြားနေထိုင်ကြတဲ့ရခိုင်ပြည်နယ်နောက်ပိုင်းမှာထောက်ခံမှုတွေအကောင်းနိုင်တယ်လို့လည်းကိခတ်တွေကခံမှန်းကြပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရရဲ့ကန့်သတ်ချက်တွေရှိနေတာကြောင့်နေပြည်တော်ရနိုင်တဲ့သူရေတွက်ပေါ်မှာလည်းမူတည်နိုင်တယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးဖွေပြောခွင့်ရဦးခိုင်ကောင်းဆန်းကပြောပါတယ်။အဲ့
ဒါဆိုကျွန်တော်တို့ကတော့နည်းနည်းပြောရခက်တာပေါ့။ဘာကြောင့်လဲဆိုတော့သူတို့ရဲ့ဒီနိုင်ငံသားကန့်သတ်ဆိုင်မှုကဘယ်လောက်ရှိလဲဆိုတာကနည်းနည်းခက်တာပေါ့နော်ပြောရတာခက်မယ်။နောက်တစ်ခုကဒီဘူတီရောက်လို့နေရာဆိုပြီးတော့နိုင်ငံသားကတည်းကကြီးတဲ့လူတွေများတယ်လို့ကြားတယ်ဆိုတော့ဘူတီရောက်ကတော့ဒီလေစပါတီနိုင်ကြ
ိုင်ရီလို့တင်တာပေါ့ပြည်ထောင်စံကရွေးကောက်ပွဲမှာရှင်ပြန်ခဲ့တဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်ကိုယ်စားလှယ်တွေမပါခဲ့တဲ့အာဏာရအမျိုးသားဒီမိုကရေစီဖွေးဆောင် NLD ပါတီဟာလည်းဒီနေ့မှာတော့မွတ်စလင်ကိုယ်စားလှယ်နှစ်ယောက်ပါဝင်လာခဲ့ပါတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီတွင်ရင်မှုဦးကျော်စိုးအောင်ကတော့နိုင်ငံရေးမှာမတူကွေးပြောတဲ့သူတွေပုံမပါဝင်ခွင့်ရမယ်ဆိုရင်လူ့ခွင့်ရေးပြဿနာတွေကိုတစ်ဖက်တစ်လမ်းကဖြေရှင်းနိုင်လိမ့်မယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့အကြီးကဲဟိုပါပေါ့နော်ကျွန်တော်တို့နိုင်ငံမှာနိုင်ငံသားကိုယ်ရေးတွေတော့ဆုံးရှုံးနေတာရှိတယ်ဖိနေကန်တွေများနေတယ်လူကွင်းကြီးသူ့ပေါင်းနေဆံနေရတာလည်းရှိတယ်လူတွေစုအကွင်းကြီးတွေဆုံးရှုံးနေတာလည်းရှိတယ်အဲတကယ်လို့ကျွန်တော်တို့ပါတီကလူတော်ကိုယ်စားလှယ်တွေရည်ရှိခံလိုက်ရတယ်ဆိုရင်ခုနသက်သက်ကပြောပြတဲ့အဲဒီဆုံးရှုံးခံနေရတဲ့ဟာတွေကိုကျွန်တော်တို့ဦးစားပေးပြီးတော့အကောင့်တွေပေါ်ပွေးဖို့ကျွန်တော်တို့ကြိုးပမ်းသွားမယ်အတန်တွေထုတ်ပေးမယ်လူတော်နဲ့လည်းကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါကိုစူးစမ်းပြီးမယ်ဆိုပြီးတော့ကျွန်တော်ရည်ရှိပြီးတော့မူဝါဒချထားတယ်
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်ကလုံခြုံရေးကိစ္စခန့်တွေကိုစီနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုင်းလိုင်းရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကကြီးလေတဲ့လူခွင့်ရေးရှုဖော့မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွေးဆွေးထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေအဆုံးသတ်ဖို့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုဟင်ဂျာဆိုတဲ့အုံတုံးကိုတရုံဝင်တိမမပြုတဲ့မြန်မာဆိုရနဲ့တပ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွေးတွေဆွဆွေးနေတဲ့လောက်လူခွင့်ရေးရှုဖော့မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစားခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်ရှင်
မဲဆန္ဒရှင်စည်ရင်ထုတ်ပြန်ကြေညာထားတာကိုကော်မရှင်ကနောက်ထပ်သတင်းတစ်ပတ်ထပ်တိုးလိုက်ပါတယ်။၂၀၂၀ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်တွေမှာအမားရင်းများရတာဘာကြောင့်ပါလဲ။ဘယ်လိုမျိုးပြုပြင်နိုင်မှာတလဲ။ကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာလာတဲ့ညွေမာလာရှင်နေမှာကျင်းပမယ်၂၀၂၀ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မ ठी पठमा जो अचे म्यामा नेंगे टवान ठौप्यान सिन्या खेरावा दाबेमे अमाई म्याले ज्वे मेसना शिन ये पिनसिन पिस्वे डाउ सो लवा रे टिनप्या पेबो नाइमो अचेन पो याओं पिरांग सु युगाव ग्वे कमिशन बका ओगोला 14 यने ठी नाउ छे तदिन दबत 9 ये ततान टोबे लाइ बारे कमिशन ने 2015 युगाव ग्वे रोंग गा लु अयफा अफ्वे सी रे ने पुपाउ सौये मु मशि दलाउ फिया गा मु दि नि मा अखु लु अमाई म्या या गा लु मेसना शिन ये अख्वे ये ने लौ सौ या मे अछे ဒီကိုပညာပေးနေတဲ့ပြည်သူ့မိတ်ဆွေအဖွဲ့ရဲ့ဒါရိုက်တာဦးသွင်းလေးအောင်ကသုံးသပ်ပါတယ်
ဒီရှေ့ကရင်မှာပြီးသွားတဲ့ယူကော့ပွဲမှာပါခဲ့တဲ့မင်းချင်းအတိုင်းတော်မှာမဟုတ်ဘဲနဲ့ပေါ့နော်ဟိုအားနည်းမှုတွေရှိသွားတယ်ဆိုတော့နည်းနည်းဟိုသူတို့လောက်တာကြိုင်တာမှာပေါ့ရည်နဲ့ရှိသလားပေါ့နော်အဲ့လိုမြင်နေတယ်တကူမြင်တာဆိုဒီ2015မတိုင်ခင်ကယူကော့ပွဲကော်မရှင်ကတော့ရက်ဖက်ဖွဲ့စည်းတွေနဲ့ဆီဆံမှုတော်တော်အောင်ကောင်းတယ်စောင့်ကြည့်ပြီးတွန်းတဲ့သူတွေနဲ့သူတို့ကပုံပြီးကြီးတဲ့အခါကျတော့ပုံပြီးတော့ဖိဖိစီစီလောက်သလားပေါ့ဒီပဲအခုအဲ့လက်ရှိယူကော့ဝဲကော်မရှင်ကတော့ကျွန်တော်ရင်းမှတ်ဖွဲ့စည်းရေးပေါ်မှာတိတ်ပြီးတော့ဟိုမွေးထွေးရဲ့ပုံစံမျိုးလည်းမတွေ့ရဘူးကျေကွာလည်းမတွေ့ရတော့ပို့ပြီးတော့အခက်အခဲနဲ့တွေ့ရတယ်ဒီအခုပထမအချိန်မှာကျွန်ခုနှစ်သက်တိုးလိုက်တယ်ဆိုတော့ခုနှစ်သက်တိုးရဲ့အပေါ်မှာဒီကံကံရှင်တွေပြင်ဆင်တဲ့ဟာတွေပေါ်မှာလည်းတလေးတစားတို့ပြန်ပြီးတော့ပြင်ဆင်တာတွေတို့လုပ်တင်တယ်နောက်ရင်းမှတ်ဖွဲ့စည်းရေးကိုလည်းပို့ပြီးတော့ဒီပါဝင်ခွင့်တွေပြုဖို့လည်းလိုမယ်လို့ကျွန်တော်အဲ့လိုမျိုးအကြံပြုချင်ပါတယ
်2015မှာမင်းစင်းနေထုတ်ပြန်ချိန်တုန်းကတည်းကအပြောင်းလဲမရှိခဲ့တဲ့အိမ်တော်စုစီးရင်နေ2020မှာမှားရတာကတော့အောက်ခြေအစ်ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုတွေနဲ့ရက်ကွက်ကျေးရွာမြို့နယ်အစ်ရွေးကောက်ပွဲကော်မရှင်တို့ကြားပူးပေါင်းချိတ်ဆက်ဆောင်ရွက်မှုအားနည်းချက်ကြောင့်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကနေကချင်ပြည်နယ်ပြည်နယ်လွှတ်တော်အတွက်ဝင်ရောက်အရွေးခံမဲ့ကိုလမ်ဆောင်ကပြောပါတယ်
ဟုတ်ကဲ့ရက်ကြီးကနေကျွန်တော်တို့ဒီဘဟုပြည်ထောင်စုအဆင့်ရဲ့လုပ်ငန်းလုပ်တဲ့ဟာကတော့နည်းနည်းလေးနောက်ကျတယ်လို့ကျွန်တော်တို့အဲ့လိုမျိုးတုံ့တမိတယ်။ဘာဖြစ်လဲဆိုရင်သူတို့ကဒီဘက်ကကျွန်တော်တို့ကိုဗစ်နဲ့လည်းပြန်တိုက်ဆိုင်သွားတယ်။ဒီ operation ပိုင်းမှာအားနည်းမှုတွေရှိတယ်လို့ကျွန်တော်တို့အဲ့လိုမျိုးတုံ့တမိတယ်။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ဒီ ground rule ဖြစ်တဲ့ဒီရက်ကြီးမှာပြန်စီစဉ်တဲ့ဟာကအဲ့လိုမျိုးနည်းပညာပိုင်း human resource ပိုင်းတွေကျွန်တော်အားနည်းမှုရှိမယ်လို့ထင်နေတယ်။ဥပမာကျွန်တော်တို့ဒီကချင်ပြည်နယ်ဆိုရင်တချို့တောတောင်ဒေသတွေမှာဆိုရင်ကျွန်တော်တို့တွားပြေးလာရဲကအစားခက်ခဲမှုတွေအများရှိတယ်ပထဝီအနေထားရကွဲပြားမှုတွေတာလမ်းမဆက်တွေရခက်ခဲမှုတွေအဲလိုမျိုးတွေအများရှိတယ်ဆိုတော့ဒီရက်ကျဲဘက်ကိုမြင်းစင်းကျွန်တော် baseline ယူတဲ့အချိန်မှာအင်ရှင်မှုနဲ့လူအရင်းအမြစ်ကိုအတုံးဆွဲမှုကတော့ကျွန်တော်တော်တော်လေးအားနည်းတယ်လို့အဲလိုမျိုးဆိုတော့အဓိကအနေနဲ့ကတော့ဘယ်လိုမျိုးနည်းပြီးနဲ့လုပ်မလဲဆိုတဲ့ဟာလည်းကျွန်တော်အင်ပရမအရေးကြီးတယ်
အခုလိုမဲဆင်းရဲ့အပါအရင်းတွေဖြစ်တာမှာအဓိကကြောင်းဝင်အရှိဆုံးကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုပြီးအတန်ရဲ့သူတေသနာမှုကိုရဲဝေဖြောင်းကပြောပါတယ်။ဒါကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့စနစ်တကျစစ်စစ်ပြီးဒုတိယအကြိမ်နောက်ဆုံးအနေနဲ့ထုတ်ပြန်မဲ့စည်းရင်းမှာအမားရင်းနည်းနိုင်သမျှနည်းအောင်လို့စောင့်ရက်ပေးဖို့သူကတိုက်တွန်းပါတယ
်။လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့သူတို့တွေလုံနိုင်ဆိုရင်သူတို့တွေရဲ့အရေးချင်းတော့ကျွန်တော်တို့ပြန်လည်ဆန်းစစ်ဖို့လိုမယ်နဲ့အထင်နဲ့ရွေးကောက်ပွဲကော်မရှင်ကအခုလိုမျိုးမင်းစင်းမထုတ်ပြန်ခင်ကတည်းကဒီအရှိကနေပြီးတော့ပေါ့နော်ဒီတော်သက်ဆိုင်ရာဌာနတွေနဲ့ကူပေါင်းပြီးတော့အဲ့လိုကြိုတင်ပြင်ဆင်မှုတွေမလုပ်ခဲ့လို့ပဲအခုလိုမျိုးအမှားတွေနဲ့ထထလာတာပေါ့နော်အဲ့တော့နောက်ထပ်ခုနှစ်ရက်တရန်တိုးမယ်ဆိုတော့လေနောက်ထပ်ခုနှစ်ရက်အတွင်းမှာဘယ်လိုမျိုးအမှားတွေခင်ခင်နဲ့လောက်လာနိုင်မလဲဆိုတော့လေစိတ်ဝင်စားဖို့ကောင်းနေပေါ့နော်အရေးကြီးဆုံးကတော့အရင်တုန်းကဒီဟိုမှန်ခဲဟာတွေထပ်မမပစ်လိုက်ပေါ့တော့အရေးကြီးဆုံးဖြစ်တယ်အခုမှားနေတဲ့ဟာတွေထပ်ပြီးတော့ပြင်ဆင်ပေါ့နော်ဆိုတော့အရေးကြီးတယ်လို့ဒီမှာထင်ပါတယ
်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြချိန်မှာပဲမြန်မာနိုင်ငံမှာကပါကယောကကိုဗစ် -19 ကူးစက်နေစေမို့ရောဂါပိုးကူးစက်ခြင်းမခံရအောင်လူစုလူဝေးနဲ့မဲဆင်းကြီးတဲ့အချိန်မှာတက်မှတ်အကွာအဝေးကနေစောင့်ဆိုင်းကြည့်ရှုဖို့မဲဆင်းကြီးတဲ့အချိန်မှာ mask နှာခေါင်းစည်းတွေမဖြစ်မနေတက်ဆင်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြညာပေးပါတယ်လက်တလောမှာတော့ဩဂုတ်လ14ရက်နေ့အထိမဲဆန္ဒရှင်တွေအနေနဲ့မဲဆင်းရင်သွားကြည့်နိုင်ကြပြီးဖြည့်စွက်တင်သွင်းမှုတွေစစ်စစ်ပြီးရင်တော့နောက်ထပ်တစ်ချိန်မဲဆန္ဒရှင်စည်းရင်းကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ဖြစ်ထပ်မံကြီးညာဖို့ရှိပါတယ်ရှင်ကျွန်မစုမမ
မန္တလေးလူငယ်တင်းနှံကြောင်မှထိမ့်သိမ်းထားစဉ်တွင်ထွက်ပြေးသွားတဲ့လူငယ်5ဦးကိုပြန်လည်ဖမ်းဆီးရမှာ2ဦးတည်ဆုံခဲ့တဲ့အမှုကိုမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကစတင်စစ်ဆေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။အရှိမရောက်သေးတဲ့ပြစ်မှုကျူးလွန်သူတွေကိုထိမ့်သိမ်းထားတဲ့မန္တလေးလူငယ်တင်းနှံကြောင်ကထွက်ပြေးသွားသူလူငယ်တွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးရကနေ2ဦးတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့လူမှုဝန်ထမ်းဦးစီးဌာနကတာဝန်ရှိသူတွေကဒီကနေ့ပဲစစ်ဆေးမှုတွေစတင်ခဲ့ကြတာပါ
ลุงเงินอู้ติดสมุนเนี่ยพัตตะลุสงสารตุ้ยชี้ชัดดีกว่ารอนอกไปมาทบทวนตัวเมนูเลยมีตาลุกขึ้นยี่กอมเชื่อโอกาสอุลามีงับจับไปเลยที่นี่มองดีองตัวเราเป็นพี่น้าเลยส่วนเราดีแล้วเนาะด้วยความมุ่งดีนี่เนาะก็แสดงว่าที่ท่านเซ็นเซมาวันนั้นสเตเมนต์ว่าทบทวนเรื่องนั้นทบมาบ่
ตัวบลูชินเจ้าดีขึ้นเจ้าดีด้วยเลยส่วนยันตีจีนเอาบ่เอาเลยดิที่แกนี่เด็กอะมองว่ามีมาลุยมือเนี่ยพันสิ่งแข็งแกร่งลุงเอ๋คนนั้นอู้ติยายงอ่ะทางนั้นนั่นนี่สิอพยพไปเก็บไปไม่อยู่ไม่อยากดีตัวอพยพมันเลยลุงเอ๋ตีนันจังอู้ไปเก็บสุรินทร์นั่นใช้ชาวยันยาปูเกล้าบ่อะไรเท่ากันงาอู้ฮะตีนันจังอู้ชาวบินงาเยอะจามาเวทไปเก็บแล้วจังตาวเวชิตุรียาไล่หลังพันสิ่งมาเวทเดียร์ชาวบินนั่นอยากตีส่งแกล้าบ่ ทวีเรนนี่มาเวทอู้ติดสมบูรณ์นอกจากอู้ก็เลยปูดูนี่ก็ทำมันติดสมตัวตลอดแต่ยังยากดูนอกจากอู้ก็เลยเสี่ยงเดินทางไปลุงเอ็นอู้ติดสมบูรณ์ด้วยตีนันจังตาวินชิตุรียาโรมันเลยตั้งใจอีตาเซมยูเน่ไม่ใช่เยสแค่มาตีมุติกันเนี่ยมุ่งผลทาวาเลยติดสมตัวตัวมังคายโซทองยังกูพิจิตรกูจะสั่งลิงอารอยี่พิจิตรยังล้างมาเปลี่ยนแทนเนี่ยที่ใครจะยังเรื่อยๆเลยลูกจะว่าเลย อีกเรื่องใหญ่ๆเลยว่ะตรงไหนจะมุกคนเนี่ยว่าท่านนั่นใหญ่ๆหรือเปล่าเออเชื่อดูเนี่ยตรงไหนจะมุกว่าอู้เนี่ยว่าท่านนั่นใหญ่ๆเลยว่าท่านนั่นใหญ่ๆจะรู้จริงอายุระยะจะมันสิบเอาแต่อันนี้ก็ยอดละแต่ตรงไหนใหญ่ๆว่าลูกยอดละแต่ไอ้ยี่ปีจ้าเลยว่ามาไอ้นายอู้จู้เลยนายจังกวยเลยนายอู้จู้พี่ว่าตัวกูอายุว่าตัวตีอะไรเปล่าอย่างนี้ละซีซีชัดๆบอกละเนี่ยค่ะแต่ยังยังตามมุกยังจูบันตัวเมนูเลยกูพิจิตรกูจะส
ဒီလူငယ်တင်နှန်းကျောင်းဆိုတာကတော့ကလေးသူငယ်တွေကိုစာရေးကျပြန်ပြီးတော့ကောင်းမှုအတွက်ပြုပြင်ထိန်းသိမ်းရမယ်နေရာမျိုးမှာအခုလိုဖြစ်ရမျိုးတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါတယ်။ဒီလူငယ်တင်နှန်းကျောင်းဆိုတာကတော့ကလေးသူငယ်တွေကိုစာရေးကျပြန်ပြီးတော့ကောင်းမှုအတွက်ပြုပြင်တဲ့စခန်းမျိုးဖြစ်တယ်။ဒါပေမဲ့ဒီကိစ္စမှာကျွန်တော်ကြည့်တဲ့အခါမှာပြုပြင တဲ့အခြေအနေမျိုးတွေကျွန်တော်တွေ့ရတယ်။စုံစမ်းစစ်ဆေးမှုတွေကျွန်တော်တို့လှုပ်ဆောင်တဲ့အချိန်တော့မရှိနေပေမဲ့ပြည်ရှင်းပြအချက်ကိုပြောမယ်ဆိုရင်တော့သူတို့ရဲ့ကင်တွယ်ပုံကကလေးတွေအတွက်ကျွန်တော်တို့အန္တရာယ်ဖြစ်နိုင်တဲ့အခြေအနေမျိုးကလေးနဲ့မကိုက်နေတော့စီကံမျိုးဒါမှမဟုတ်ရှိရင်ကင်တွယ်ဖြစ်ရှင်းတဲ့ပုံစံကနီးလမ်းမကျတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကလေးသူငယ်ဆိုင်ရာအခွင့်အရေးမှာပဲဖြစ်ဖြစ်ကျွန်တော်ပြောထားတာပါပြောလဲဆိုတော့ဒီလိုမျိုးဂေးဟာတွေမှာတင်းနှန်းကြောင်းတွေမှာရောက်တဲ့ကလေးတွေရဲ့အခြေအနေကိုပုံမှန်စစ်ဆေးနိုင်ွင့်ကြည့်ရမယ်ဆိုတာဒါကိုထောက်ပြတာပါ။အဲ့တော့သူတို့ချထားတဲ့စီကံတွေကကိုက်နေရဲ့လား။ဆရာဆရာမတွေမှာတဝင်းနှန်းတွေရဲ့လှုပ်ဆောင်မှုတွေဟောကလေးနဲ့ဟိုအကျိုးရှိရဲ့လားဒါကိုစုံစမ်းစစ်ဆေးတဲ့အရာမျိုးရှိဖို့အတွက်ကလေးသူငယ်ဆိုင်ရာအခွင့်အရေးမှာလည်းတိကျဖော်ပြထားပြီးသားပါ။အခုဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့ကတော့ပြောဆိုခြင်းတဲ့ကိစ္စတခုကတော့တန်ဖိုးရရှိစေရာလိုအပ်တာတဲ့ပုံပုံပြီးတော့ကြီးမားတဲ့ဆက်ဆံမှုတွေရှိနေဆိုတော့ကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မလို့အမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်
။လူ့ခွင့်ရေးကော်မရှင်အနေနဲ့လည်းထုတ်ပြန်ချက်တွေတွေမကပဲဥပဒေမဲ့လောက်ရက်တွေကိုထိထိရောက်ရောက်တားဆီးနိုင်အောင်ကြိုးပမ်းဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်။လက်တလုံးမှာတော့လူငယ်နှစ်ဦးတည်ဆုံမှုအတွက်တင်းနှန်းချောင်းတာဝန်ရှိသူတွေကမန္တလေးတိုင်းချမ်းအေးတာဆန်မြို့နယ်အမှတ်၈ရဲစခန်းမှာတည်မှုတည်ခင်းနဲ့အမှုဖွင့်ထားပါတယ်ရှင်။ကျွန်မဣတနာထွန်းမရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ
်။အမျိုးသမီးတဦးကိုစစ်သား၂ယောက်ကပြည်စီလူယူတပ်ပြခဲ့တဲ့ဖြစ်ရအတွက်တရားမျှတမှုရရှိရေးပဲခူးတိုင်းရွှေချင်မြို့နယ်မှာဥဆောင်ဆန္ဒပြသူတွေကိုဖမ်းဆီးရေးယူခံခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကရင်ပြည်နယ်ဖာပေါ်မြို့နယ်ကအမျိုးသမီးတူကိုတပ်မတော်သားနှူးကနေရွှေဆွဲကြိုးနဲ့ပစ္စည်းလူယူပြီးပြစ်ခတ်တပြမှုအတွက်တရားမျှတမှုရရှိရေးတောင်းဆိုပြီးပဲခူးတိုင်းဒေသကြီးရွှေချင်မြို့နယ်မှာဒေသခံတိုင်းရင်းသားတွေမနေ့ကဆန္ဒပြခဲ့ကြတာပါဆန္ဒပြဖွဲ့ခေါင်းဆောင်နှူးကတော့ရဲတပ်ဖွဲ့ကနေရွှေချင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဖမ်းဆီးခေါ်ဆောင်ထားပြီးငိမ့်စုစီပုံမှန်19နဲ့အမှုပွေလိုက်ကြောင်းဆန္ဒပြရမှာပါဝင်ခဲ့တဲ့နော်စေးစေးကပြောပါတယ်
မရပါစားတဲ့ကောသူခဏမရပါသူကိုယ်တိုင်ပြောတာတော့ရေကသူ့ကြောပုံမှန်ဆက်ကိုခံရတဲ့အမျိုးစီစီသားပါလို့မသိရသူကငားရည်နေ့တော့လည်းတစ်ခါစနာထုတ်ပေါ်တာရှိတယ်ဒီအစမှတစ်ခါရှိတယ်ဒါတော့မနေ့တော့ဆွေးနွေးလက်ခံတော့နောက်ဆက်တယ်ဘောဘတရားမြတ်ကဒီအတွက်ပြုရှင်ဒီသူဘဝလုံးချက်ဖို့အတွက်ဒီတမတော်တွေပြည့်စုံပြီးဆိုတာဒီအကြောင်းလည်းဆန္ဒပြရအောင်
ဩဂုတ်လ6ရက်နေ့မနေ့စံတားယူဝန်ကျင်ခန့်မှာရွှေချင်မြို့နယ်ကျွော်ပေါင်း16ရွာကလူကြီး206ဦးစုစည်းပြီးတော့ဇလူချောင်းကနေ3စီးရဲ့ကျုံချောင်းမှာဆန္ဒထုတ်ပေါ်ပြတာခဲ့တာဖြစ်ပြီးအပြန်မှာဆန္ဒပြဖွဲ့ဦးဆောင်သူစောအက်စတာနဲ့စောကြီးဝင်းနှုတ်ဦးကိုရွှေချင်မြို့နယ်ရဲသားပွဲမှူးရုံးကိုခေါ်ဆောင်သွားတာပါဆန္ဒပြခေါင်းဆောင်သူတရားစွဲဆိုခိုင်းရတာမှန်ကန်ကြောင်းနဲ့အသေးစိတ်ကတော့မသိရသေးဘူးလို့လဲရွှေချင်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ကိုကုသရေပြင်းနေကြတဲ့ပတ်သက်ပြီးဘူးရောက်နေတယ်အဲ့တော့ကျွန်တော်တို့ဖြေရလွယ်သွားနေတယ်လေ
တရားစွဲဆိုမှုအခြေအနေနဲ့ပတ်သက်လို့ရွှေကြည်မြို့နယ်အုပ်ချုပ်ရေးမှုနဲ့မြို့နယ်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တရင်ငင်းချရေးထောက်ကူပြုကွန်ရက်စီစဉ်တာဝန်ခံနော်ဝါခုရှိကတော့တရားမျှတမှုရရှိစေဖို့ရည်ရွယ်ပြီးဆန္ဒပြခဲ့ကြတဲ့ဒေသခံတွေကိုအရေးယူရဟာမလုပ်သင့်တဲ့လုပ်ရလို့ပြောပါတယ်။
ဟုတ်တရားစခန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘုရားတော်ဟိုတောင်းဆိုချက်တွေရှိတယ်လေ။တရားမျှတမှုနဲ့တပတ်တဲ့ဒီပြည်သားတွေစစ်တပ်စခန်းတွေရုပ်သက်ပြီးဘောနော်စစ်တပ်စခန်းသားရှိလို့ရှိရင်တို့တရားဟိုအလုံးစုံမှုရှိဘောနော်။ကျွန်မရှိလို့တရားဒီလိုမျိုးတောင်းဆိုတာဖြစ်တယ်။ခုကကျွန်တော်တို့ကြားလာတာကမရလား။ဟိုတရားစခန်တဲ့ဒါကတော့မဖြစ်သင့်ဘောနော်။ဇူလိုင်လ16ရက်နေ့ကတမတော်သားနူးဟာဖ
ကျောင်းကြီးမြို့နယ်ဒေသခံရှိရာခန်းကဆန္ဒပေါ်ထုတ်ခဲ့ကြသလိုဇူလိုင်လ22ရက်နေ့ကလည်းဖာပုံမြို့နယ်ဒေသခံရွာသားထောင်900ကျော်ကနေတမရိုစခန်း၄ခုမှာဆန္ဒပြခဲ့ကြပါတယ်။ ကရင်ပြည်နယ်ဖာပုံဒေသခံနော်မှုနော်ပြည်သက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျူးလွန်သူတမရတော်သားနှုတ်ကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြည်သားနဲ့ချမ်းမလိုက်ခဲ့ကြောင်းတမရတော်သတင်းမှပြန်ကြားရေးဖွဲ့ကဇူလိုင်လကုန်မှာသတင်းထုတ်ပြန်ထားပါတယ်။ပြည်မှုကျူးလွန်သူတမရတော်သားနှုတ်ကိုစစ်ဆေးဆောင်ရွက်ချိန်မှာလည်းမုံပြင်းနယ်ဘီလင်းမြို့နယ်ကဒုတိယသူဆွေအုပ်ချုပ် ဲ့ဖာပုံခရိုင်ဘက်မှာ NCA ပြည်ရက် KNU ကရင်မျိုးသားစည်းရုံးတမန်ငါအောက်ခြေတပ်ဖွဲ့တွေနဲ့မြန်မာစစ်သားတို့ကြားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စည်းရေးသိမ်းမှနေဆဲဖြစ်ပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ယေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာကြီးပြုံးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းွေထုတ်လွှင့်မှုလျှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာ့တဝန်တန်းနဲ့ချီတဲ့ကျောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွေဒင်နိုင်ငံက Greta Thunberg ကသူ့ရဲ့လှူရှာမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျေလောင်ဆုံးနှူးစော်လှူရှာနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံမှမှုနဲ့မစုံမနစ်ခွာစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲတဘာဝပတ်ဝန်းကျင်ကြီးရာကောင်းဆောင်တယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှူရှာမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ဒီနေ့ကမှကြီးရဝေဒနာမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီမူခောင်ရေရှားကြော်မိလောင်မုန်တိုင်းပင်ရေပေးစားတဲ့တဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးထန်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စစ်စိတ်ကြုံတွေ့လာနေရပါတယ်။ကမ္ဘာကြီးပြုံးလွှဲလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ပွဲရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါဒီလိုပဲတဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုပေါက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းွေရော့ကျအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ ကဘာကြီးရရှိရတဲ့နိုင်ရေးကိုရှင်းမရှိဘဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခင်မျိုးဆက်တဲ့လူငယ်တွေဆွေးနွေးရတဲ့ဘဝပေးတံတွေကိုကြုံကြရတယ်လို့သူကပြောပါတယ် ကဘာကြီးပြည်မှာမဟုတ်ပါဘူးဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူးအခုတက်ပို့ပြီးဘောင်းကျော်မလာဘို့ဒီချိန်ဒီနေရာမှာပဲစီကံလိုက်ပါတယ်ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီအနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်ထက်ပြီးတော့ပြက်ကွက်ကြအောင်မယ်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွန်မှာမဟုတ်ပါဘူးဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟု မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘက်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုင်းတက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ဂရက်တာသွန်ဘက်ကတောက်ကြနေတည်းရဲ့ကျောင်းချိန်တွင်မှကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ထောင်ဝင်ရှိသူတွေကထိရရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။ပြီးလောက်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာခက်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ခရစ်တက်သွန်ဘက်ကပြောပါတယ်။သူ့ရဲ့အံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာကျွန်းမှာလူငယ်တန်းပေါင်းများစွာပါဝင်လာခဲ့တဲ့အချိန်တဘာဝပတ်ဝန်းကျင်ကြီးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူတွေဖြစ်ပါတယ်။လူငယ်အနေနဲ့ကျွန်းကတခုတော့ဆက်ခဲ့တဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေဟာအနာဂတ်အတွက်ဆိုတဲ့စာပုံနဲ့နိုင်ငံပေါင်း150ကျော်မှာလူရဲတန်းပေါင်းများစွာပါဝင်တဲ့တဘာဝပတ်ဝန်းကျင်ကြီးလှုပ်ရှားမှုကြီးတွေပေါ်ပေါက်လာခဲ့တာပါ Greta Thunberg ကဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးအမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်ကမ္ဘာကောင်းဆောင်လေးတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ကတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြောင့်ဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်ရှင်နှစ်အရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကဘာကြီးဟာဖန်လုံးအိမ်ကျွေးထုတ်လုပ်မှုတွေကြောင့်ပုံလေးလာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ်
။ People are suffering. People are dying. Entire ecosystems are collapsing.
လူတွေဒုက္ခမျိုးစုံဆန်းစားနေကြရပါတယ်။လူတွေတည်နေကြရတယ်။ဒီဟာစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်။လူတွေအချို့လိုက်အပြုံလိုက်တည်တည်ပျက်စီးပျောက်ကွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါ။ဒီလိုအခြေမှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲ။ရှင်းလို့မို့ပြောဝင်နိုင်ပါတယ်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအခြေအသွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိတဲ့ပညာရှင်တွေသူတည်သူတွေကလည်းခြောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးဆိုးဝါးလာနေပြီးယောဂါတွေပုံမှုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေကြပါ Kabaji Pumu Ye Jango, Ludi Tanidicha, Tidida, Pubido, Kansa, Lani Yare Chiao, Kabakans on the Garo, Jago Olina Matajinja, the Bulu Krataka, Piovari.
Countless of people have stood in front of the United Nations climate conferences.
We do like our Yare Dubi, Kulatamaka Yoshi Labido, Kabu Jangwe told the Huri, Shotabu, Sanyan Kongs on the go down to Gizabi Mele, Kongs on the Garo now Tangiwao, Kabu Jangwe told the Huga, Sabio Mia Lani Zewa. Tata, Drugo, Palma, Madame Suramene, Kamatuanga, Dizuigo, Tangan Kongsoundi, allow Jacquet Sari Suago Nala El Sama Juzavame. Tigre Samaro in Sanyaraga, Ludadri, attention Nita Yeti Hurigo, Tinsau Kalayara Babe, Dago Sabio Kunjibo, Timishiawau.
Samutola Yikikani, Dinikiti, Yangle Lagade Galatashao, Sayong Lo Yongi, Motogari, Luria Nisi Nitamu Bozamitao, Kamon Jamri Cholumuri, Samatan Yagadi, Kabaji Punibuga, Tidisha Tidida Pusula Gerava. Now set to a sojourn in Negaro, Kabatawan Yadi Uru Papi and Piaule Murine, a jetty Punimia Lagerava. Credit Tumagaro, Kwame Zigo, Timmy Gertin and Gutre, Kabo Dangri Cholumurigu, Loma Zetilayame, who Pioni Raba.
Let's be clear. We don't need a low carbon economy. We don't need to lower emissions.
She is your eye, Kabo Dangri Tolomu, Nere, Tibayo, Kabo Dangri Tolomu, Short Tarari, Lorame, Tim, Hobau, Kababu Zingo, Tetamanga, Tigri, City Great Alma, Tanai Busu. Carbon tongue with Tolomugo, a Kugrega, Yabiama, Kibari.
Kababu Jango, 8 degrees centigrade, Mabua, Matanga and Busoye, Yadiru Papi and Biala Muria, Sojurigu, a detail to Yale Melu Pina Shiniga, a soda in Pretchet, Yoke Saviro, Nabaimaro, any them at Chanera, Malonga, Nindo, Bulu, Subi, Kabaji, Bujango, Titamanga, 8 degrees centigrade, Mabua, Tanga Naimada, Luri Yishima, Tashin Yadi Najali Melu. ပညာရှင်တွေကပြောဆိုထားတာပါ။သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလေကမ္ဘာကြီးရဲ့ပူချိန်ကိုညစ်ဒီဂရီစင်တီဂရိတ်အမပေါ်အောင်ထိန်းထားနိုင်ဖို့ကာဗွန်တန်ရဲ့ထုတ်လုပ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင်အထည်ပေါ်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့်ဂရက်တာသွန်ဘတ်ကတော့ကမ္ဘာကောင်းဆောင်တွေအန
So let's not waste any longer.
ဒီချက်ပေါ်အချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ။
ကိုယ်ရသည်အရေးအပါဝင်ဒီကနေ့ကဘာကြီးကြုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုံ့ဆော်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကောက်ွယ်စောင့်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမဆိုစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တဲ့ဆိုတာကို Greta Thunberg ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမဒီကြည့်ချင်ပါရှင
်။ဂူရဝတ်သူကြဆုံးတဲ့ American တခွင်အစီအစဉ်မှာမတန်ဆွမ်းနေအတွက်အမေရိကန်အစိုးရရဲ့လူမှုဖူလုံရေးထောက်ပံ့ရေးအကြောင်းနယူးယောက်ပြည်နယ်အယ်ဘန်နီမြို့ကကိုမိုးကျော်ကိုကျွန်တော်အောင်ကဆက်သွယ်မိမြန်တင်ပြပေးထားပါတယ်ခင်ဗျာ။ကိုမိုးကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခတွေတရားအနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
။အမေရိကန်နိုင်ငံလေးကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်နက်တည်းကိုသူတို့ကစာဝေးနေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကျတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုလျှောက်တဲ့နေရာမှာလေဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆရာကမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေကားပေါ့လေလာရင်ငွေချေးဘလောက်လောက်အထိအစိုးရကထောက်ပံ့ပေးပါလဲ
ဆရာရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးနေသူတို့ရဲ့တတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကိုသူက 900အထိတိုးမြှင့်ပေးတယ်
ဟုတ်ဒါကတော့ငွေရောအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ
်တယ်ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်တည်တံ့ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါဦး
ကျွန်တော်တို့နိုင်ငံသားပြည်သူဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြည်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာတယ်။တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟောဝင်းဝင်းနေတဲ့လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်။အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလည်းအဲ့ဒီအိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာ။ဆိုတော့ဟိုလက်ကောင်ကိုကျွန်တော်တို့ကချိုးချိုးတာတာနဲ့ရတယ်။ပြောရလို့ရှိရင်ဒီအိမ်လကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်။ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတလောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့အင်ဟိုသာဟိုဒီဝင်ဝင်ပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်အတွက်တီးတဲ့အခုလို့အခုကျွန်တော်ကမိသားစုတွေပါရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တလောက်ကိုကျွန်တော်က300နီးနီးလောက်ရတယ
်။မိသားစုကဘယ်နှယောက်ပါလဲ
။မိသားစု4ယောက်ပါ
။ကိုမိုးကျော်တယောက်တည်းနေတော့ကကြတော့တလောက်ကို80ပဲပေးတယ်ဆိုတော့အဲ့တလောက်80နဲ့လောက်ရလားဗျ။ဟ
ာလောက်တယ်ဗျ။ဒါလို့ဆို80ဗျ။ဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ဝေသားတက်တက်က900 900ပေါ့နော်။စီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော် 800နီးနီးရတယ်ဗျ။အ
ဲ့တော့နောက်တစ်ခုကကနလို့ပေါ့လေ။တံပိုးနှုံတက်တာတဲ့အိမ်ယာစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု4ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖိုးပေးရမယ်ရေဖိုးတော့ကျွန်တော်ပေးစရာမလိုဘာလို့တော့အိမ်လာကြတယ်မှာသူကတစ်ခါတည်းပါပြီးသားဖြစ်တယ်နောက်ဖုန်းမိုးပေးရတယ်အဲ့ဒီနေရာမှာလဲကျွန်တော်ကနည်းနည်းလေးပြောချင်တာပါလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ဝင်နေတဲ့လူတွေအတွက်ဆိုလို့ရှိရင်တလားကိုသူကတစ်ကြက်ပဲပေးရတယ်တဒေါ်လာပဲပေးရတယ်ဆိုတော့အားမျိုးကြီးရှိတယ်နောက်ဒီမီးဖို့ဆိုရင်လည်းအဲ့လိုမျိုးပေါ့ဝင်ဝင်နေတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပြီးတဲ့ပရိုဂရမ်မျိုးတွေလည်းရှိတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖို့နဲ့ရေဖို့နဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လာကဘယ်လောက်ပေးရလဲ
အိမ်လာကကအခုကဟောတာပေါ့ဟိုဝင်ဝင်ပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်။ဟိုမိန်းမကြီးရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က50 85ဒေါ်လာလောက်ပဲပေးရတယ်။သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိန်းမအလုပ်ထွက်လုပ်လိုက်လုပ်ပြီးဆိုရင်ကျွန်တော်ရဲ့ဝင်ဝင်ကနည်းနည်းပိုလာပြီးတော့ကဝင်ဝင်ပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကတတ်မှတ်တယ်
ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆန်းတယောက်အတွက်အစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြစည်နဲ့ကာမိရလားလောက်ငါရလားဗျဟ
ိုအပေါ်အရှင်တော့မရှိဘူးဗျလောက်လောက်ငါငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကုအကုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြာတာကွင်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရဒီကအစလုံးပိုင်ကွင်ရှိတယ်နောက်ပြီးတော့ဥမာဈေးရုံဈေးကန်သွားလို့ဈေးဝယ်ရမယ်ပါညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော်200လောက်ပြီးရမယ်အဲ့ဒါမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ
်တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းနေအတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလူးစီစဉ်ပေးထားပါလေ
တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘောဗျာကျွန်တော်ဆိုရင်တော့လမ်းတော့လျှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းလျှောက်နိုင်တာဟုတ်ဆိုတော့တချို့လမ်းမလျှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြည်သန့်ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှအဲ့ဒါဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီ WeChat ချဲနဲ့ဝီချဲသမားတွေအတွက်ပေါ့နော်တွန်းနဲ့လက်တွန်းနဲ့သမားတွေအတွက်လည်းအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီနှမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေပါတယ်သွားနေတယ်ဆိုရင်ဈေးတွေပါတယ်သွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့အထိကိုပို့ပြီးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုပါတော်လာပဲပေးရတယ်ဗျအဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ကျင်တယ်ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတထောင်စင်နားနေပြီးတော့လက်မရှိပဲနဲ့ဟိုဘယ်လိုမျိုးကားမောင်းနေဆိုတော့နည်းနည်းရှင်းပြပေးအောင
်ကျွန်တော်ကတော့ဒီလိုရှိတယ်ဗျကျွန်တော်ကတော့လေဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတထောင်စင်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေရဟိုဘယ်ဘက်ကျတော့တထောင်စင်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုလုပ်ထားတဲ့သူတို့ဂိုင်းလေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီဂိုင်းထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
အခုဆက်သေးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်ရမှာပါကျွန်မအခင်မျိုးသက်ပါအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်္ဂါဂျိုစီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်အောင်မြင်မြင်ဆက်တင်နိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါဆင်ကပြောပါတယ်
အင်္ဂါဂျူကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါအင်္ဂါဂျူပထမအဦးဆုံးကင်းတောက်ဂျိုလူတွေလွတ်တယ်အင်္ဂါဂျူရဲ့ယာတိဥရုကိုတိုင်းရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရဘူးလေနောက်ပြီးအင်္ဂါဂျူပတ်လန်းနေရနေပြီးတော့မှဆက်ရုပ်ကလေးတွေပထမအဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့curiosity ပေါ့နော်သူကခုထိလဲလုံတုံးပါပဲအဲ့ဒီဆက်ရုပ်ကလစ်ဆက်သွားတာအောင်မြင်ပြီးတဲ့အခါဘူမိဗေဒယူပဗေဒရေမြေရာသီဥတုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကသေချာလေ့လာပြီးဒီတစ်ခေါက်တော့တန်လောက်လေးတဲ့ကာအသေးစားလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံဒုံးရင်နဲ့ပဲလွတ်တင်လိုက်ပါတယ
်အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance ကတည်ဆောက်တဲ့Atlas V rocket ဒုံးကျန်နဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကလွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယာဉ်လေးတွေစီကံနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိဆောက်ထားတဲ့ဘိန်း6ဘိန်းပါစူးစမ်းလေ့လာရေးဆက်ရုပ်ယာဉ်ကလေးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲဆက်ရုပ်ကားလေးပဲဒီစက်ကဆက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှိရင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီဆက်ရုပ်ကားလေးကတန်လောက်လေးတယ်တနအီကိုသူကမီတာ150လောက်ကိုက်300လောက်ပဲသွားနိုင
်ဒီဆက်ရုပ်ရင်မှာတက်ဆင်ထားတဲ့စူဇန်တိုင်းတာရဲ့ဆက်ကရီယာတွေကနောက်ဆုံးပေါ်ပစ္စည်းတွေဖြစ်ပါတယ
်အဓိကအားဖြင့်ကတော့ဒီသိပ္ပံအချက်လက်တွေကိုစုစားပေးနိုင်တဲ့ဆက်အလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ကို X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှ X-ray ရောင်ကြီးလွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့ပြန်တိုင်းတာနာဗီတာကတော့အင်္ဂါဂျူရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘယ်လောက်ရှိသလဲဘယ်လောက်တိတ်တိတ်မှုရှိလဲပြီးတော့ရေငွေ့ခုထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိနေရှိအဲ့ဒါတွေကိုတိုင်းတဲ့ set တစ်ခုပါပါတယ်အဲနောက်တစ်ခုကအင်္ဂါဂျူပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်စင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ်နောက်super cam ဆိုတာတခုပါပါတယ် super cam ကတော့လေးဇာရောင်ခြည်နှစ်ခုနဲ့ဒီ spectrometer အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေးဇာရောင်ခြည်နဲ့အဝေးကိုလှမ်းပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့ mass cam ဆိုတာရှိပါတယ် mass cam က periscopic ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ periscopic ဖုန်းကင်မရာတခုပါပါတယ်နောက်တစ်ခုက rim fact ဆိုတာပါပါတယ်ရေဒါပေါ့နော်ဒီမြေတပြင်အောက်ပေ450လောက်အထိကိုရေဒါနဲ့တိုင်းကြည့်ဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘယ်လိုကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့စက်တစ်ခုပါပါတယ် နောက်ကရှာလော့ခရမ်းလွန်ရောင်ကြီးနဲ့လေတာရောင်ကြီးတုံးတဲ့ရာမန်စက်ပစ္စည်းတခုကမော်လီကျူးတွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင်မိုက်ခရိုဖုန်းနှလုံးလဲပါတယ်ဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာနားထောင်လို့ရမိုက်ခရိုဖုန်းလေးနဲ့ပြစ်ပြလိုက်တာပ
ါနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့အင်္ဂါချိုးကဘုံ၏အခြေအနေကိုနားလည်နိုင်ဖို့အပြင်တက်ရှိရေးရှင်းတန်းနိုင်မှုရှိမရှိအထောက်အထားတွေကိုရှာဖွေဆန်းစစ်မှာလည်းဖြစ်ပါတယ်ဒီဆက်ရုံရင်ဟာအင်္ဂါချိုးပေါ်မှာအနည်းဆုံးတစ်နှစ်လောက်ကမ္ဘာအခြေအနေတွေ့ရင်တော့နှစ်နှစ်လောက်သွားလာပြီးသက်မှတ်နေရာကကြောက်နမှုတာတွေကိုကောက်ယူမှာပါအခုလိုသိပ္ပံအချက်နဲ့တိုင်းထွန်မဲ့ဆက်တွေပြင်ဒီတစ်ခေါက်ခီးစဉ်မှာအထူးခြားဆုံးက Perseverance ဆက်ရုံရင်ဟာ NASA ကမြန်မာ engineer ဒေါမင်းမီအောင်ဦးဆောင်တဲ့အဖွဲ့တည်ဆောက်တဲ့ engineer လို့နာမည်ပေးထားတဲ့ရဟတ်ယာဉ်ကလေးကိုတည်ဆောင်သွားတာဖြစ်ပါတယ်လေပြင်းဘက်ထရီသုံးဒီရဟတ်ယာဉ်ကိုဆိုလာပြားတွေနဲ့အားဖြင့်ပေးထားတာပါ
NASA ရဲ့အဲ့အခုစက်ရုပ်ကားလေးစင်ပြီးလွတ်လိုက်တဲ့ Jet Propulsion Lab ကဗမာပြည်မှာမွေးတဲ့ Domini Aung သူက Project Manager အနေနဲ့ဦးဆောင်ပြီးတော့ Helicopter လေးစင်လိုက်ပါတယ်အဲ့ဒီ Helicopter လေးကခုနကားလေးရဲ့ Bike ထဲမှာဖြည့်ပေးလိုက်ပါတယ်လောလောဆယ်ကတော့အင်ကာဂျူရဲ့မြေမျက်နှာပြင်နဲ့ Geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါဒါနဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူးအဲ့တော့အန်တဝါဝါသွားခိုင်းတဲ့အစားဒီဟယ်လီကော်ပတာလေးနဲ့ထောက်ခံရေးလို့ပါတယ်သိပ္ပံအချက်အလက်စူဇန်ပို့တော့မပါဘူးဒါပေမဲ့သိပ္ပံအချက်အလက်ကိုသွားပြီးတော့စူဇန်ပေးမယ်ဒီကဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွှတ်ပေးတဲ့ဟယ်လီကော်ပတာဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်ဒီရဟတ်ယာဉ်ပြန်တန်းတဲ့အခါမှာဆက်ရုပ်ယာဉ်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါတယ်အခုလွှတ်တယ်နဲ့ရဟတ်ယာဉ်ကနေအနာဂတ်မှာအင်္ဂါဂျုံမှာစူးစမ်းလေ့လာရင်လုပ်မယ်နေရာတွေကိုရွေးချယ်နိုင်မယ်လို့တွက်ဆထားပါတယ်။ဒါအပြင်တခြားဂျိုတွေမှာပါပြန်တန်းမှုတွေလုပ်နိုင်တယ်ဆိုတာကိုသက်သေပြဖို့စမ်းသပ်တာဖြစ်ကြောင်း NASA ကပြောပါတယ်။ NASA ကဒီဆက်ရုပ်ရင်ကိုအင်္ဂါဂျုံမြောက်ပိုင်းကကြီးမားတဲ့မီးတောင်ဝါနေရာမှာစမ်းသပ်ဖို့စီစဉ်ထားတာပါ။ NASA ကအခုလိုအင်္ဂါဂျုံစူးစမ်းရင်လွတ်တင်လာတဲ့တစ်ချိန်တည်းလို့လို့မှာပဲအင်္ဂါဂျုံပေါ်ကိုတခြားနိုင်ငံတွေကလည်းအာဂတစူဇန်ရဲ့ရင်တွေကိုလွတ်တင်ခဲ့ကြပါလေ။ဘာကြောင့်ပါလဲ
။အင်္ဂါဂျူကိုတရုတ်ပြည်သူတမာရနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံနေပြီးတော့လဲလွတ်တင်လိုက်ပါတယ်။အဲတိလောက်ဆိုလို့ရှိရင် EU နဲ့ရုရှားနိုင်ငံကလည်းလွတ်တင်လိုက်တယ်လို့ကြားပါတယ်။တပြိုင်တည်းတည်းပြိုင်တူဘာကြောင့်လွတ်ရလဲဆိုတာတလပဲအချိန်ရတယ်။ဇူလိုင်လ15ရက်နေ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွတ်ရလွတ်။အဲ့ဒီအချိန်မှာမလွတ်ဖြစ်လို့ရှိရင်နောက်ထပ်လွတ်ဖို့ကိုနောက်နှစ်နှစ်စောင့်ရမယ်။ကဘာနဲ့အင်္ဂါဂျူနဲ့ဒီဟာလွတ်လိုက်တဲ့ဟာနဲ့အင်္ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရောက်မယ်။ဒါမှမဟုတ်လို့ရှိလို့ရှိရင်လေးနှစ်လောက်ကြာလိမ့်မယ်။အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံသုံးလေးနိုင်ငံကပြန်တူလွတ်တာပါ
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနည်းပညာခဏကိုဒီမှာပဲရန်နာလဲပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်နော်။ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံဘီရိုမြို့မှာဒီသတင်းမှာအစောပိုင်းပောက်ပွဲမှုကြီးတစ်ခုကြောင့်လူသေ30ချက်မနည်းသေဆုံးခဲ့ရတဲ့အပေါ်မှာကျေနပ်လို့ဆန္ဒပြသူတွေနဲ့ရဲတော်ကြားတောက်ကြံလေးကထိတ်တဲရင်ဆိုင်တွေ့ခဲ့ကြပါတယ်။ပေရိုမြို့လည်းကလွတ်တော်အဆောက်အုံနဲ့ချင်းကလာတဲ့ဆန္ဒပြသူတချို့ကပြည်စီအပိုင်းစတွေကိုမီတင်ရှို့ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတွေကမြေယူပုံတွေသုံးပြီးတော့လူစုခွဲခဲ့တာပါနိုင်ငံတွင်းစီးပွားပြက်ကန်နဲ့ကြုံရမယ့်အခြေအနေဆိုင်နေချိန်မှာအချင်းပြတ်ချစားပြီးတော့စီမံခန့်ခွဲမှုညံ့ဖြစ်တဲ့နိုင်ငံရေးသမားတွေကြောင့်အခုလိုဘေးအန္တရာယ်များလာတဲ့ပတ်ဝန်းကျင်ကြီးပေါ်ပေါက်ခဲ့ရတာဆိုပြီးလေဘရွန်နိုင်ငံသားအတော်များများကပြစ်တင်ပြောဆိုကြတာပါဒီပေါက်ပွဲမှုကြောင့်လူ9000ကျော်တန်ရာရခဲ့တယ်လို့လူ3သိန်းလို့လဲအိုးအိမ်တွေဆုံးရှုံးခဲ့ရပါတယ်။ပျောက်ဆုံးသူတွေရှိနေတဲ့အတွက်သေဆုံးသူတို့လာမယ်လို့လဲတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ပေါက်ပွဲမှုကြောင့်ခန့်မှန်းချေဒေါ်လာ15ဘီလျံပေါဆုံးရှုံးခဲ့ရတယ်လို့ကနအူခန့်မှန်းတွက်ချက်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့မကုန်ခေတ်လောက်မှာ COVID-19 ကကွယ်ဆေးထွက်လာနိုင်တယ်လို့အကောင်းမြင်မျှော်လင့်နေပါတယ်။လူဝင်မှာ3ရက်သမ္မတရွေးကောက်ပွဲကျင်းပတဲ့ကာလလောက်မှာကကွယ်ဆေးထွက်လာနိုင်တယ်လို့ဒီနေ့မကုန်ခေတ်လောက်ဖြစ်နိုင်တယ်လို့သမ္မတထရန့်ကသတင်းထောက်တွေကိုကြားရပင်းနေကပြောဆိုသွားတာပါ။အိုဟိုင်ယိုပြည်နယ်ကအဝတ်လျှော်စင်ကိုရောက်တဲ့အချိန်မှာလဲ COVID-19 ကကွယ်ဆေးမကြခင်ထွက်လာနိုင်တယ်ဆိုပြီးတော့သမ္မတကထလောင်ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသမ္မတအင်ဖြူရောကာယောဂါကင်တွယ်ထိန်းချုပ်ရေးအဖွဲ့ဝင်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်ဒနီဖောက်ချီပါဝင်အခြားသိပ္ပံပညာရှင်အတာဝန်ကတော့
လူတွေနဲ့လက်ရှိစံတန်နေတဲ့ကာကွယ်ဆေးအမျိုးသားတစ်ခုမှလာမယ့်2023နိစ္စမိုက်တီအဆင့်နဲ့ပြောင်းမှာမဟုတ်ဘူးလို့ပြောဆိုနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကရောဂါကိုအလူးလဲရင်ဆိုင်နေရချိန်မှာပဲမရှိမဖြစ်လိုအပ်တဲ့ဆိုတဲ့ဆေးဝါးတွေကိုပြည်ပကနေဝယ်ယူမယ်အစားအမေရိကန်ဆေးကုမ္ပဏီတွေစီကပဲဝယ်ယူရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကူးစက်ရောဂါတွေ၊ဓာတုဆေးဝါးအလန်းနဲ့တွေ၊နျူကလ িয়ার ချိန်ချောက်မှုတွေအပြင်ကရောဂါပေးအန္တရာယ်တွေကနေအမေရိကန်ပြည်သူပြည်သားတွေအရေးပါတဲ့အဆောက်အုံတွေနဲ့စစ်ရင်အားတွေစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့နိုင်ငံမှာတာဝန်ရှိတယ်လို့သမ္မတအမိန့်မှာဖော်ပြထားပါတယ်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ PO Echo အပင်းနာဆင်းတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွန်လာပါစေရှင်။ကျေးမွန်နားလောပ
ါ This program has come to you from the Voice of America, Washington.